ကျွန်တော်နာမည်ကတော့စင်ကူဝင်းပါ။ကျွန်တော်ကပုံမြင့်လောကထဲမှာကျွန်တော်အဆိုင်အဖားလို့အများကြီးကြားတယ်။ကျွန်တော်ကတော့အခုလက်ရှိမှာဒီလူကူပိုင်းအောင်ချုပ်ခင်းရဒေတာပင်းနေရမျိုးမှာကျွန်တော်ကဒီ U capacity building ဒီလူငယ်စောင့်ဆောင်ရင်းမြစ်တဲ့လုပ်ငန်းနဲ့ပတ်သက်ပြီးတော့ကျွန်တော်လုပ်တယ်။ကျွန်တော်အဖွဲ့အစည်းနာမည်ကတော့ Future Light Union ပေါ့နော်
။အခုပြောနေတဲ့သူကတော့ရှမ်းပြည်နယ်တောင်ပိုင်းဒီလူကူပိုင်းအောင်ချုပ်ခင်းရဒေတာမှာလူငယ်ပုံမြင့်လုပ်နေတဲ့ဆိုင်အောင်ဖားခေါ်ပူစင်ကူဝင်းဖြစ်ပါတယ်။ကိုပိုင်အုတ်ချုပ်ခွင့်ရဒေတာအနေနဲ့တခြားဒေတာတွေထက်ဘာတွေထူးခြားမှုရှိလဲဆိုတော့ဆိုင်းအောင်ဖားကအခုလိုပြောပါတယ်
ကျွန်တော်တို့ကိုပိုင်အုတ်ချုပ်ခွင့်ရဒေတာရဟန်းကတော့တခြားမျိုးနေတဲ့ဘာထူးခြားလဲဆိုတော့ကိုမျိုးအတွင်းကိုဝင်တဲ့ကွန်မန်ဒါတွေကတော့ကိုမျိုးအတွင်းမှာပြန်ပြီးတော့ဒီမှာ transfer ခွင့်ရှိတယ်နောက်ကျတော့ကိုမျိုးရဲ့ဒီကျမှုတွေထုံထားမဲ့ဒီအဲမိုင်းနဲ့ပတ်သက်လို့ဒီနိုင်ငံရေးနဲ့ပတ်သက်လို့ဒီအကုတ်ဒေတာတွေမှာရှိနေလူမျိုးတွေနဲ့ဒီမှာခံခွဲလို့ရတယ်ဆိုတော့အတိတ်အတိုင်းတစ်ခုတော့ရှိတာပေါ့ဒါပေမဲ့အများအားဖြင့်တော့ကျွန်တော်တို့ကဒါကဆွဲထားတဲ့မူဝါဒအပေါ်မှာပဲရှိသေးတယ်တကယ်တော့အဲ့အရာတွေအပြီးဝါရနေလားဆိုတော့မရှိသေးဘူ
းပင်တရားနဲ့ရွာငံကိုကိုပိုင်အုတ်ချုပ်ခွင့်ရဒေတာအဖြစ်သတ်မှတ်ပေးထားတာပါအဲ့ဒီဒေတာကိုဘယ်သူတွေအုတ်ချုပ်နေလဲဆိုတော့
ကျွန်တော်တကယ်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာမှာတော့အခုလက်ရှိအုတ်ချုပ်နေတာပြီးခဲ့တဲ့2015မှာဒီတော့ဘယ်လိုတဲ့ခါကျတော့ဆန်ခင်းရဲ့ပုံရိပ်ပါတီကနေပြီးတော့နိုင်တဲ့ခါကျတော့ဒီဆန်ခင်းရဲ့ပုံရိပ်ပါတီဖရာတက်တဲ့ဒီသမလို့သားကိုစလေကနေပြီးတော့ကျွန်တော်အောက်ချုပ်နေအောင်ရှိရမှာနော်ကိုလက်ရှိမှာဒါပေမဲ့ဒီကနေ့ဒီတနူးလူမျိုးပဲဖြစ်တယ်ပေါ့နော်ဟုတ်ကျွန်တော်ဒေတာမှန်ကဗီဒီယိုအေးအေးလေးနေကြတယ်ဆိုတော့နိုင်ငံရဲ့အသိပညာတွေနိုင်ငံရဲ့ဖူးဖူးတာတွေပို့ပြီးတော့ထက်ထက်ဝင်ဝင်မတီးတဲ့ခါကျတော့ချဲလေချင်းတို့ချဲလေကြတယ်ပေါ့အာနာရနေတဲ့သူပဲဖြစ်ဖြစ်ကြီးမားတဲ့အစုအဖွဲ့ပဲဖြစ်ဖြစ်ချဲလေနိုင်တော့အတိတ်အတိုင်းကိုချဲလေကြတယ်ဒီပြည်သူတွေကိုယ်တိုင်ကတို့တို့ရဲ့ရပိုင်ခွင့်မလဲမသိဘူးတို့ရဲ့လုပ်ပိုင်ခွင့်မလဲမသိတဲ့ခါကျတော့တို့ချဲလေတော့ဒီကိန်းကောင်းကောင်းခံနေရတဲ့အနေထားမျိုးပေါ့
တို့ပင်တရားမျိုးမှာတော့အထက်တန်းကျောင်းရှစ်ကျောင်းရှိပြီးရွာငံမှာတကျောင်းရှိတယ်လို့ဆိုင်းအောင်ဖားကပြောပါတယ်သူကတော့လူငယ်တွေကိုလူခွင့်ရဲ့အသိပညာတွေခေါင်းဆောင်မှုစွမ်းရည်တွေလူစွမ်းရည်မြင့်တင်ရေးတွေနဲ့ပတ်သက်လို့အသိပညာပေးတဲ့သင်တန်းတွေဆောင်ရွက်နေပါတယ်ဒါပေမဲ့အဲ့ဒီသင်တန်းတွေတက်ဖို့မိဘတွေကလည်းအားမပေးကြဘူးလို့ဆိုင်းအောင်ဖားကပြောပြပါတယ
်။ဖြင်းပြောရရင်ကျွန်တော်တို့ဥမာ community level မှာတင်တာကသူတက်လို့တယ်ဆိုရှင်လေကျွန်တော်တို့ကဘယ်လိုမျိုးဖြစ်လဲဆိုအားနေဘာလို့မှလည်းအဲ့ဒီတင်တိုင်းတွတ်တက်နေပြီးခါကျတော့နေတို့အလုပ်အကိန်းနဲ့မရဘူး။နေတို့အတွက်ဘာပဲဆံမလဲရတာမဟုတ်နေတို့ဟာတို့ရမယ်ဥမာစကြွေးလုံးလုံးပဲလောက်တော့ဆိုတဲ့ခါကျတော့ဒီလူငယ်တွေကိုယ်တိုင်ကကျွန်တော်တို့ကိုယ်တိုင်တွတ်ပေးတဲ့အဖားကျင်းဝင်မယူဘဲနဲ့ဒီ NGO facility နဲ့တွတ်ပေးတဲ့ကိန်းတွေပေါ်မှာသူတို့လာမတက်နိုင်တော့ဘာဖြစ်လို့ဆိုတော့ဒီမိသားစုဒီမှာဥဆောင်နေတဲ့မိဘတွေကိုယ်တိုင်ကဒီကိန်းတွေကိုတိုးတိုးတိုးတိုးအားမပေးဘူးပေါ့နော
်။လူငယ်တွေဟာအနာဂတ်မှာတိုင်းပြည်ကိုခေါင်းဆောင်မဲ့သူတွေလို့ပြောကြပေမဲ့လည်းလူငယ်တွေအရေးချင်းမြင့်တရေးမှာအားမပေးတာတွေမျက်ကွယ်ပြုခံရတာတွေအတွက်ဆိုင်းအောင်ဖားကအားမလို့အားမရဖြစ်နေပါတယ်။
ပြောကြတာတွေတော့ရှိရပေါ့ဘယ်လိုမျိုးပြောကြလဲဆိုတော့အာငါတို့နိုင်ငံဥဆောင်မဲ့သူတွေကနေလို့လူငယ်လေးတွေဖြစ်တယ်ဘာဒါကရှိမဲ့စကလုံးအရာတော့ဒါမျိုးတော်တော်ကြီးကိုနှိမ့်ညံ့တိမ်မွေးတဲ့စကလုံးဖြစ်တယ်ဒါပေမဲ့တကယ်ဒီလူငယ်တွေကိုကောင်းကောင်း supporting ပေးနိုင်လားဆိုတော့လိုအပ်ချက်တွေတော့အများကြီးရှိနေပြရပါတော့ပြန်ကြည့်လိုက်တဲ့အခါကျတော့အတေချာတယ်ကျွန်တော်တို့လူငယ်လေးတွေကတအားကြီးကိုပုံသွင်းခံရတဲ့လူငယ်လေးတွေဖြစ်နေတဲ့အတွက်ကြောင့်လို့ဒါဒီလူငယ်တွေကိုကောင်းကောင်းစောင့်ဆောင်ရင်းနေတဲ့ဟာလေးတွေကောင်းကောင်းဥပမာမှု cooperation လေးတွေမြန်မြန်လုပ်ပြီးဖို့တော့လိုအပ်တယ်အဲ့ဒါကတော့ဒီအစိုးရမှရှိနေတဲ့လူကြီးတွေမှမဟုတ်ဘူးကျွန်တော်တို့ဒီဌာနအသီးသီးဒီတာဒီမရှိနေတဲ့ဒီမှန်ကန်ကန်မှုမှာပါဝင်နေတဲ့လူတွေအားလုံးနဲ့ကျွန်တော်သက်ဆိုင်တယ်လို့မြင်နေပါတော့ဒါကကျွန်တော်တို့လူငယ်တွေမှာလည်းတောင်းရှိပါတယ်ကျွန်တော်ဒေတာမှာကျတော့လူငယ်တွေပါဝင်မှုရနေလားလို့မေးလိုက်တယ်ဆိုရင်ပါဝင်မှုရနေတယ်ဘလို့မျိုးပါဝင်မှုရနေလဲဆိုတော့ကျွန်တော်တို့ဥမာအစည်းအဝေးတစ်ခုဆိုရင်လူငယ်တွေကတည့်ရောက်တယ်ဒါပေမဲ့တည့်ရောက်တဲ့ဟာကအရေးအတွက်အရာပဲတည့်ရောက်နေရတယ်ပေါ့နော်ဒီလူငယ်တွေရဲ့အပန်းလူငယ်တွေရဲ့ဆုံးဖြတ်ခွင့်ကဒီအစည်းအဝေးဒီဆုံးဖြတ်ချက်တွေမှာတစ်ချက်ဝင်ဝင်မပါနိုင်တာမျိုးတွေရှိတယ်အဲ့ဒါကြတော့ကျွန်တော်ဒေတာမှာကတော့ဒီ community ဒေတာခံလူတွေရဲ့ပါဝင်မှုအခက်ခံတာတွေကတော့တော်တော်အားနည်းနေသေးတယ်။အဓိကအချက်တော့ဒီဆုံးဖြတ်မှုတကူလုံတိုင်းမှာဒီတကယ်ဆုံးဖြတ်နိုင်တဲ့သူဌာနဆရာတွေဝန်ထမ်းတွေသူတို့ရဲ့ဆုံးဖြတ်မှုတွေကပို့ပြီးတော့ညာခံလို့များနေတယ်ပေါ့
။သူတို့ဒေတာမှာတော့တတ်တူထွက်တဲ့အတွက်ပြည်သူတွေမှာတရုတ်စီးပွားရေးသမားတွေလွှမ်းမိုးတာခံနေရတယ်လို့ဆိုင်းအောင်ဖားကပြောပြပါတယ်။
ဆုံးပြောမယ်ဆိုရင်ကျွန်တော်ဒီကမှာဆိုရင်စိုက်ပျိုးရေးအရာကပထမနံပါတ်ဒီစိုက်ပျိုးရေးဆိုရင်ကျွန်တော်ဒီကမှာအများကြီးအားနေတယ်ဘလို့အားနေလဲဆိုတော့ကျွန်တော်ကစိုက်ပျိုးလုပ်ငန်းလုပ်နေတယ်အတန်50 50ရှိနေအခုတင်ဒီဒါမချမ်းပါနိုင်ဘူးပေါ့ဘာလို့လဲဆိုတော့ကျွန်တော်တို့ကစိုက်ပျိုးရေးကုမ္ပဏီတွေရဲ့ကြီးကျယ်ဖြစ်နေတာပေါ့ဥပမာဒါဒီဒေတာတစ်ခုမှာစိုက်ပျိုးရေးကုမ္ပဏီ5ခုရှိရဆို5ခုစလုံးကိုကျွန်တော်တို့ရဲ့ဘာမှနိတိညာကိုထက်ထက်ဝင်ဝင်မပြီးပဲနဲ့သူတို့ချမ်းချီတဲ့ဈေးတွေကိုဝယ်ပြီးခါကျတော့30တဲ့ခါကျတော့နောက်ဆုံးကျတော့အကျွေးတွေထက်ကတော့လဲလဲနေပြီးခါကျတော့ကျွန်တော်ဒီစိုက်ပျိုးရေးမှာပဲကျွန်တော်နေမှုရတယ်နောက်ဆုံးဟိုဒီရင်းနှီးတဲ့ငွေတွေကနောက်ဆုံးတော့အရှုံးဖြစ်သွားတဲ့ဟာမျိုးပေါ့ဒါစိတ်ကြွေးကြီးပေါ့နောက်တစ်ခုနိုင်ငံရေးမှာဆိုရှင်လူတွေအားလုံးကထက်ထက်ဝင်ဝင်ပါရပဲနဲ့ဒါရှင်းပြောရှင်နည်းနည်းကြီးမားတဲ့အုပ်စုတွေရဲ့နောက်မှုပိုခံရတဲ့ဟာမျိုးတွေတွေ့ရတယ်နောက်တစ်ခုကဒီ CYA ခန့်ကဏ္ဍမှာဆိုရှင်အားလုံးကတော့တေချာတယ်အခုဆိုရှင်တို့ဒေတာမှာ တတူတွေထွက်တယ်တတူတွေထွက်တဲ့ခါကျတော့တရုတ်တွေကနောက်မှုမှုရှိတယ်ပေါ့အဲ့နောက်မှုမှုမှုတွေအပေါ်မှာပဲကျွန်တော်တို့ဒေတာလူမျိုးတွေကတော့ဒီမျိုးရောင်းလိုက်ရင်ဘယ်လိုအရာမယ်ဆိုတဲ့အတွေးမျိုးကတို့ရဲ့အတွေးထဲမှာဝင်ပြီးသားဆိုတဲ့ခါကျတော့ဒီတတူကဘယ်လိုဒီဘက်ထွက်နေပါစေသူတို့အတွက်အရေးမကြီးဘူးသူတို့ရှိမှရှိတဲ့နေကြီးကိုတရုတ်တွေကနေပြီးတော့မှဘယ်လိုနဲ့ပြေးရွယ်ပါမယ်ဆိုရ ံဒေတာမှာကြုံတွေ့နေရတဲ့လက်ရှိအခက်အခဲလေးတွေပေါ့
ဒါကြောင့်သူ့အနေနဲ့တော့လူငယ်တွေအသိပညာဘူးတူတာကျွဲသွားပြီးဖွံ့ဖြိုးတိုးတက်အောင်ဆက်ပြီးဆောင်ရွက်နေမယ်လို့စိုင်းအောင်ဖောက်ကကိုစင်ကိုဝင်းကပြောပါတယ်ကဲညီလေးညီမလေးတို့ရောလူဆွဲအားမြင့်တည်းရဲ့အတွက်ဘလို့စိတ်ကူးရရှိကြလဲနောက်တစ်ပတ်မှပြန်ဆောင်ကြမယ်နော်